Welcome to the Voice of America in Burmese.
Mingla ba shin. American ပြည်ထောင်စုမြို့တော် Washington DC ကနေ2016ခုနှစ် November လ5ရက်စနေနေ့ညနေပိုင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်အတန်လွှင့်နေပါပြီရှင်။ဒီမှာခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းမှာတော်တော်ရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလာတို့ပြောပြပေးပါပါ။အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲအတွက်နောက်ဆုံးအဆင့်မဲဆွဲစည်းရုံးပွဲတွေကိုအကြိမ်အနည်းကျင်းပနေပါတယ်။တူရကီနိုင်ငံမှာအတိုက်ခံကိုထောက်ခံတဲ့သတင်းစာတိုက်ကြီးရဲ့အကြီးအကဲနဲ့သတင်းထောက်၉ယောက်တို့ကိုအစိုးရကဖမ်းဆီးလိုက်ပါတယ်။တောင်ကိုရီးယားမှာသမ္မတပတ်ကွန်ဟေနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူထောင်နဲ့ချီတို့ဒီကနေ့မှာစုဝေးဆန္ဒပြနေကြပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညို
။ကောင်းပါပြီရှင်။အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းစာမားနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံ9ရက်ကြာခရီးစဉ်အတွင်းနှစ်နိုင်ငံအကျိုးအတွက်ဆောင်ရွက်နိုင်ခဲ့တဲ့ဆိုတဲ့သုံးသပ်ချက်တွေနဲ့အတူရခိုင်ပြည်နယ်အတွင်းလုံခြုံရေးဆောင်ရွက်ချက်တွေပွင့်လင်းမြင်သာမှုရှိဖို့ဘာသာရေးနဲ့လူထုအခြေပြုအဖွဲ့တွေကလိုလားကြပါတယ်။
သက်ဆိုင်ရာတာဝန်ယူထားကြတဲ့အာဏာပိုင်အစိုးရတွေရောပြည်ထောင်စုအစိုးရရောအဲတော့သက်ဆိုင်ရာလူမျိုးစုကိုယ်စားလှယ်တွေကိုသက်ဆိုင်ရာလူမျိုးစုကိုယ်တိုင်ကိုပွင့်လင်းမြင်သာမှုရှိဖို့လိုတော့ပေါ့နော်အဲဒီပွင့်လင်းမြင်သာမှုရှိတဲ့အခြေပုံမှာပဲ
အစ္စလမ်သာသနာရေးရာကောင်စီအဖွဲ့ဝင်ဦးဝင်းထွန်းဆိုဖြစ်ပါတယ်ရှင်နိုင်ငံတကာသတင်းမှာတော့လာမယ့်အင်္ဂါနေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဝါရှင်တန် DC မြို့တော်နာကခရိုင်နှစ်ခုမှာပါတီကြီး200လုံးကအသွန်ခွန်ဆိုင်မဲဆွယ်စည်းရုံးနေကြတဲ့အနေအထားကိုလည်းပြောပြပေးသွားမှာပါတို့ထူးခြားတဲ့သတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲအတွက်နောက်ဆုံးအဆင့်မဲဆွယ်စည်းရုံးပွဲတွေကိုအကြိမ်အနည်းကျင်းပနေပါတယ်။ Democratic Party သမ္မတလောင်း Hillary Clinton ရဲ့ပြိုင်ဘက်ဟောင်းအချက်လွတ်တော်အမတ် Bernie Sanders တမကနာမည်ကြီးအဆိုတော် Pharrell Williams နဲ့ Beyoncé တို့ဆုံတွဲလို့လူတွေလည်း Hillary အတွက်မဲဆွယ်စည်းရုံးပေးနေကြတာပါ။ထောက်ခံသူတွေကလည်းနောက်ဆုံးအဆင့်မဲဆွယ်နေရတယ်လို့တောက်ကြနေမှာတော့ Hillary Clinton ကိုယ်တိုင်ကလည်း Pennsylvania ပြည်နယ်မှာလူမှုအတိုင်းအဝိုင်းအလုံးအတွက်အကျိုးရှိစေမဲ့သူရဲ့စီးပွားရေးမျှော်မှန်းချက်တွေကိုပြောဆိုရင်းမဲဆွယ်စည်းရုံးပါတယ်။ Republican သမ္မတလောင်း Donald Trump ကတော့သူ့အစိုးရအဖွဲ့အနေနဲ့တိုင်းပြည်အတွင်းကအလုပ်တွေပြပကိုရောက်မသွားအောင်လုပ်မယ်လို့ဆိုပါတယ်။ Hillary Clinton ကိုလည်းသမ္မတရာထူးနဲ့မထိုက်တန်သူဆိုပြီးတော့တိုက်ခိုက်ပါတယ်။ Republican Party ညီလာခံမှာနောက်ဆုံးစကားတက်ပြောခဲ့တဲ့ Trump ရဲ့ဇနီး Melania ကိုယ်တိုင်ကလည်း Pennsylvania ပြည်နယ်မှာကြာရာပရင်းနစ်ကတကူရောမဲဆွဲစည်းရုံးခဲ့ပါသေးတယ်။ရိုးသားမှုနဲ့ယုံကြည်ထိုက်သူဟုတ်မဟုတ်ဆိုပြီးသမ္မတလောင်းနှုတ်ပေါ် Gallup အဖွဲ့ကကောက်ယူထားတဲ့ဒီသတင်းမှလူလူတဘောရာစစ်တမ်းမှာတော့ Hillary Clinton ကို32ရာခိုင်နှုန်းကထောက်ခံထားပြီးတော့ Donald Trump ကိုတော့34ရာခိုင်နှုန်းထောက်ခံထားပါတယ်။ September လကကောက်ယူခဲ့တဲ့လူလူစစ်တမ်းတစ်ခုမှာတော့ Clinton ကို34ရာခိုင်နှုန်းထောက်ခံပြီး Trump ကတော့33ရာခိုင်နှုန်းနဲ့ရထားခဲ့တာပါ။ဒီကနေ့စနေနေ့မှာတော့သမ္မတလောင်းနှုတ်စလုံး Florida ပြည်နယ်မှာမဲဆွဲစည်းရုံးရင်းဆင်းဖို့စီစဉ်ထားတာဖြစ်ပါတယ်။
တူရကီနိုင်ငံမှာအတိုက်ခံကိုထောက်ခံတဲ့ကမ်ဟူရီရဲ့သတင်းစာရဲ့အကြီးအကဲနဲ့သတင်းတော်၉ဦးကိုဖမ်းဆီးဖို့တရားရုံးကစနေနေ့မှာအမိန့်ထုတ်လိုက်တယ်လို့တူရကီနိုင်ငံကသတင်းတွေမှာဖော်ပြနေကြပါတယ်။ဒီကိစ္စကြောင့်ပဲတူရကီမှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ပတ်သက်လို့နိုင်ငံကရဲ့စိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်။သူတို့၉ဦးကိုဒီသတင်းမှတ်အစောပိုင်းကလေးကထိန်းသိမ်းထားတာဖြစ်ပြီးတော့အခုဖမ်းဆီးမိန့်ချလိုက်တာဖြစ်ပါတယ်။သူတို့ကဇူလိုင်လ15ရက်နေ့မှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုကိုလှုပ်ဆောင်တယ်ဆိုတော့စစ်သွေးကြောင်နဲ့ပတ်သက်မှုရှိတယ်ဆိုပြီးတော့လည်းတရားစွဲခံထားရတာဖြစ်ပါတယ်။တူရကီကနောက်ထပ်သတင်းတစ်ခုမှာတော့ Kurdish တွေကိုထောက်ခံတဲ့နိုင်ငံရေးသမားတွေကိုတူရကီနိုင်ငံကဖမ်းဆီးလိုက်ပြီးတော့အင်တာနက်ပိတ်လိုက်တဲ့ပုံမှာအမေရိကန်အပါအဝင်ပြင်သစ်ဂျာမနီ၊ဗြိတိန်နဲ့ကုလသမဂ္ဂတို့ကစိုးရိမ်တယ်လို့တောက်ကြနေကပြောကြားလိုက်ပါတယ်။တူရကီရဲကညဘက်ဝင်ရောက်စီးနှင်းမှုတွေလှုပ်ခဲ့ပြီးတဲ့နောက်တူရကီနိုင်ငံရဲ့တတိယအကြီးဆုံးနိုင်ငံရေးပါတီဖြစ်တဲ့ Kurdish တွေကိုထောက်ခံတဲ့ပြည်သူ့ဒီမိုကရက်တစ်ပါတီ HDP ပါတီရဲ့ပါလီမန်လွတ်တော်အမတ်ဒါဇင်ပေါင်းများစွာကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးခံရသူတွေထဲမှာ HDP ပါတီရဲ့ပူးတွဲခေါင်းဆောင်နှုတ်ဦးလည်းပါဝင်ပါတယ်။တူရကီအစိုးရက HDP ပါတီပူးတွဲဥက္ကဋ္ဌအပါအဝင်တိုက်ခိုက်လွတ်တော်အမတ်တွေကိုဖမ်းဆီးလိုက်တာနဲ့အင်တာနက်အသုံးပြုမှုကိုကန့်သတ်လိုက်တဲ့ပုံမှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် John Kirby ကပြောပါတယ်။ဖမ်းဆီးမှုတွေလုပ်ပြီးနိုင်ပိုင်းကြာမှာပဲတူရကီနိုင်ငံ Diyarbakir မြို့ကရဲဌာနတစ်ခုနာမှာကားဘုံးပေါက်ကွဲခဲ့တာကြောင့်လူ၉ယောက်တိဆုံးပြီးတော့တရားကြောတရားရသွားခဲ့ပါတယ်ခင်ဗျာ
။ Iraq နိုင်ငံထက်က IS စစ်သွေးကြွရရဲ့အမခန့်နဲ့မြစ်ဖြစ်တဲ့မော်ဇူမြို့မှာ Iraq အထူးတပ်ဖွဲ့တွေနဲ့ Jihad စစ်သွေးကြွရတွေကြားတောက်ကြနေကအပြင်းထန်တိုက်ပွဲဖြစ်ပွားပါတယ်။ Iraq တပ်ဖွဲ့တွေကို American ဦးဆောင်တဲ့၄ချောင်းတပ်တွေကကြောထောက်နှောက်ခံပေးထားတာပါ။ မြို့အရှေ့ပိုင်းက IS ကောင်ဆောင်တွေလက်တလောသတင်းပတ်မှာဆုတ်ခွာသွားပြီဆိုပြီးသတင်းတွေကြကြပြင်းပြထွက်ပေါ်ခဲ့ပေမဲ့လည်းအီရတ်တပ်တွေဝင်တိုက်တဲ့အခါမှာတော့အပြင်းထန်ခုခံတိုက်ခိုက်တာနဲ့ကြုံခဲ့ရပါတယ်။နိုင်ရီနဲ့ချီချောင်းတနတ်တန်တွေဆက်တိုက်ကြားနေရတယ်လို့မြင့်မြင့်တွေကဆိုပါတယ်။အကြမ်းဖက်မှုတမ်းမြန့်ချစ်မုံရီတပ်ဖွဲ့တွေရဲ့ကြီးညာချက်တရက်မှာတော့မုဆူးမြို့အရှေ့ပိုင်းကရက်ကွက်6ခုကိုတောက်ကြနေမှာပြန်ပြီးတော့ထိန်းချုပ်ထားနိုင်ပြီလို့ဆိုပါတယ်။ဒီလိုကြီးညာချက်ထုတ်ပြန်ပြီးတဲ့နောက်အဲ့ဒီရက်ကွက်မှာတိုက်ပွဲတွေဆက်ဖြစ်နေသေးတယ်လို့မြင့်မြင့်တွေက Reuters သတင်းဌာနကိုပြောပါတယ်။ IS အကြမ်းဖက်သမားတို့ဟာလေကြောင်းတက်ခတ်မှုကာကွယ်ရေးအဖြစ်မိုဆူးမြို့နယ်အပြင်မြို့ပြင်ကအရက်သားတွေကိုလူသားတိုင်းတွေလိုအတင်းအကျပ်အသုံးပြုနေစေပဲလို့ဂျနီဗာကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကတောက်ကြနေမှာပြောပါရယ် IS အကြမ်းဖက်သမားတွေဟာတပ်ပြေးတွေအဖြစ်ဆွဆွဲခံထားရတဲ့တူတတ50ကိုပြီးခဲ့တဲ့တနင်္လာနေ့မှာမိုဆူးမြို့အနီးဂဇာလနီစခန်းမှာတပ်ဖြတ်ခဲ့တယ်လို့သတင်းတွေရတဲ့အကြောင်းလူအခွင့်ရေးအဖွဲ့ပြောခွင့်ရရာဗီနာရှမ်ဒါစာနီကဆိုပါရယ်မိုဆူးနယ်အနီးကကိုဂျာလီမှာလူပေါင်း380ရုပ်ပုံထုနေမှာအသက်ခံခဲ့ရတယ်ဆိုပြီးခိုင်လုံးတဲ့သတင်းတွေထွက်ပေါ်လာတယ်လို့လည်းသူကပြောပါရယ်အမေရိကန်ဥဆောင်တဲ့လေကြောင်းထိုးစစ်တွေကြောင့်အရက်သားတိတ်ဆုံးမှုတွေရှိနေတယ်လို့ပုတ်ထူးနေတိုက်ခိုက်မှုမှာမုတ်ဆိုးမျိုးအရှေ့ပိုင်းကအမျိုးသမီး၄ဦးတိတ်ဆုံးပြီးအရက်သား18ဦးသံရရသွားတယ်လို့ကုလသမဂ္ဂကဆိုပါရယ
်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာလာမယ့်သတင်းပတ်တွေအတွင်းအန္တရာယ်တိုက်ဒေသကိုတွားရောက်မှာဖြစ်ပြီးတော့တောင်ဝင်ရိုးစွန်းအထိပါရောက်နိုင်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကတောက်ကြနေမှာကြေညာလိုက်ပါတယ်ဝန်ကြီးကယ်ရီဟာအန္တရာယ်တိုက်ဒေသကိုပထမဆုံးတွားရောက်မယ့်အမေရိကန်နိုင်ငံသားဝန်ကြီးဖြစ်သလိုအဲ့ဒီဒေသကိုတွားရောက်မယ့်အမေရိကန်အစိုးရတဲ့ကယာဒူးအကြီးဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်ဝန်ကြီးကယ်ရီမတိုင်ခင်ကနိုင်ငံသားဝန်ကြီးဖြစ်ခဲ့တဲ့အခုလက်ရှိဒီမိုကရက်တစ်ပါတီသမ္မတလောင်ဟီလရီကလင်တန်လည်းအန္တရာယ်တိုက်ဒေသကိုသွားဖို့ညီမန်းခဲ့ပေမဲ့သွားရည်လာရည်အတွက်အဆင်မပြေတာကြောင့်မသွားဖြစ်ခဲ့ပါဘူး။နိုင်ငံသားဝန်ကြီးကယ်ရီဟာအမေရိကန်အန္တရာယ်အစီအစဉ်ရဲ့အကြီးဆုံးသုတေသနဌာနဖြစ်တဲ့မက်မော်ဒိုကိုသွားရောက်မှာဖြစ်သလိုရော့စ်ဂျွန်းရဲ့အနီးနားပတ်ဝန်းကျင်ဒေသနဲ့တာဝန်ရိုးစွန်းကအမေရိကန်ဆိုရာရဲ့အမွန်ဆက်ကော့တိပန်သုတေသနဌာနကိုလည်းသွားရောက်မှာဖြစ်ပါတယ်။တချို့တွေကပန်ကွင်းကတန်တမာရေးနီးလို့ရွေးပြီးပြောတဲ့အဲ့ဒီလှုပ်ဆောင်မှုရဲ့ထိရောက်မှုကိုနိုင်ငံသားဝန်ကြီးဌာနမှသတင်းစာရှင်းလင်းပွဲတက်လာတဲ့သတင်းတောက်တွေကချက်ချင်းပဲမေးခွန်းထုတ်ခဲ့ကြပါတယ်။ဝန်ကြီးကယ်ရီယာခီးစဉ်ကိုအမေရိကန်မျိုးသားသိပ္ပံဖောင်ဒေးရှင်းကစီစဉ်ခဲ့တာဖြစ်ပြီးတော့တာဝန်ရိုးစွန်းဒေသဟာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေဆိုရင်မိုင်1000လောက်အခွာမှာရှိပါတယ်ခင်ဗျာ။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တောင်ကိုရီးယားမှာသမရပတ်ကွန်ဟေနှုတ်ထွက်ပေးဖို့တောင်ဆိုဆန္ဒပြသူထောင်နေချီတို့ဒီကနေ့မှစုဝေးဆန္ဒပြနေကြပါရယ်သမရပတ်ကွန်ဟေဟာသူ့နဲ့နေပေါင်းများစွာရင်းနှီးလာတဲ့အမျိုးသမီးတငယ်ချင်းတယောက်ရဲ့နောက်ွယ်ကနေလွှမ်းမိုးချဲ့လေခြင်းခံရရဲဆိုပြီးဆွဆွဲမှုတွေရှိနေတာပါသမရပတ်ရဲ့လူလူဆက်ဆံရေးကြိုးပမ်းချက်တွေမှာအဲ့ဒီအမျိုးသမီးကထထဲဝဝင်ပဝင်ပတ်သက်နေတယ်ဆိုပြီးတော့လည်းပြောဆိုနေတာပါသမရပတ်ကွန်ဟေရဲ့မိန့်ခွန်းတချို့ကို Miss Choi Soon Sil ကတီးဖြတ်ပေးခဲ့တယ်ဆိုတာလောက်ပဲခုချိန်ထိကိုရီးယားပြည်သူတွေအသေးအချာသိထားကြတာပါဒီလိုကောလာဟလတွေကြကြပြင်းပြင်းထွက်ပေါ်လာနေတာနဲ့အမျှအတိုက်ခံတွေရဲ့မကြေနပ်မှုတွေကလည်းနိုင်ငံရဲ့နေရာပေါင်းစုံကလူမှုအတိုင်းအဝိုင်းကြဆက်တိုက်စုသလိုတိုးလာနေတယ်လို့ပြောဆိုမှုတွေရှိပါတယ်။ Miss Choi ကိုဆွဆွဲတဲ့အထက်မှာ Pop အဆိုတော်ဘဝကနေဒေါ်လာဘီလီယံနဲ့ချီတန်တဲ့ American F-35 တိုက်ခိုက်ရေးလေယာဉ်တွေကိုတောင်ကိုရီးယားကဝယ်ယူမဲ့ကိစ္စအထိကူညီလှုပ်ဆောင်ခဲ့တယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။ဒီလိုကောလာဟလတွေထွက်ပေါ်လာနေတာနဲ့အမျှ Rap အဆိုတော် PSY အပါအဝင်ကိုရီးယားအလမေဟောင်းတို့ကလည်းဒီအရှုပ်တော်ပုံနဲ့ပတ်သက်ခြင်းမရှိကြောင်းပြသဖို့ Choi မိသားစုနဲ့သူတို့တွေပတ်သက်မှုမရှိဘူးဆိုပြီးကြေညာချက်ထုတ်ပြန်ကြပါတယ်။တမရပတ်ကွန်ဟေးရဲ့အဆိုအရ Miss Choi ဟာအဆိုတော်ဘဝကနေလက်နဲ့ဝယ်ယူမှုမှာပါဝင်နိုင်လောက်အောင်အနာရှိပုံမရပါပေမဲ့လည်းတမရရဲ့မိန့်ခွန်းတချို့ကိုတီးဖြတ်ပေးရုံလူလူဆက်ဆံရေးကိစ္စတွေမှာပါဝင်ပတ်သက်ရုံထက်မကတဲ့လက္ခဏာအတော်များများရှိနေတာကိုတွေ့ရပါတယ်။တောက်ကြနေမှာကိုရီးယားပြည်သူကိုဒုတိယအကြိမ်တောင်းမစကားပြောခဲ့တဲ့တမရပတ်ကွန်ဟေးရဲ့ရာထူးသက်သန်နောက်ထပ်15လကြာမှသေးတယ်ရှင်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအစ္စလမ်ဘာသာကိုစော်ကားတယ်ဆိုတဲ့ခရစ်ယာန်ပြည်နယ်အုပ်ချုပ်ရေးမှူးတဦးကိုဆန္ဒပြရာကနေအကြမ်းဖက်မှုတွေဖြစ်လာခဲ့တဲ့အတွက်အင်ဒိုနီးရှားသမ္မတကသူဩစတြေးလျနိုင်ငံသွားမဲ့ခီးစဉ်ကိုဖျက်လိုက်ပါတယ်။တောက်ကြနေကဖြစ်ခဲ့တဲ့အဲ့ဒီအကြမ်းဖက်မှုတွေအတွင်းမှာလူတယောက်သေဆုံးပြီးတော့160ထက်မနည်းလဲဒဏ်ရာရသွားခဲ့ပါတယ်။ဒါပြင်လူ10ယောက်ကိုရဲကလည်းဖမ်းဆီးလိုက်ပါတယ်။လက်ရှိဖြစ်နေတဲ့အခြေအနေတွေအရသမ္မတဝီဒိုဒိုအနေနဲ့ အင်ဒိုနီးရှားနိုင်ငံမှာရှိနေဖို့လိုရာကြောင့်သူ့အနေနဲ့အော်စတြေးလျခီးစဉ်ကိုပြန်ပြီးတော့စီစဉ်သွားမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးဌာနကပြောပါတယ်။ငကိုကတော့အင်ဒိုနီးရှားသမ္မတဟာအော်စတြေးလျနိုင်ငံကိုတနင်္ဂနွေနေ့ကနေအင်္ဂါနေ့အထိသွားဖို့စီစဉ်ထားတာဖြစ်ပါတယ်။ဂျကာတာပြည်နယ်အုပ်ချုပ်ရေးမှူးဘူဆူခီပူနာမဟာတရုတ်လူမျိုးခရစ်ယာန်ဘာသာဝင်ဖြစ်ပြီးတော့အစ္စလာမ်ဘာသာကိုစော်ကားတယ်ဆိုပြီးသူ့ကိုကန့်ကွက်ဆန္ဒပြတာတွေပို့ပြီးတော့အရှိန်မြင့်တက်လာခဲ့တာဖြစ်ပါတယ်ဆန္ဒပြပွဲမှာလူပေါင်းတောင်းတဲ့ချီပါဝင်ပြီးတော့အစောပိုင်းထိတော့ငင်းငင်းငင်းရှိခဲ့ပေမဲ့ညနေပိုင်းမှာတော့ဆန္ဒပြသူတချို့နဲ့ရဲတွေပြစ်ပခဖြစ်ပြီးတော့ကားတွေအတော်များများလည်းမိရှုခံခဲ့ရပါတယ်ပူနာမကတော့သူပြောခဲ့တာကိုပြန်တောင်းပန်ခဲ့ပေမဲ့မွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကတချို့သဘောထားတင်းမာတဲ့မွတ်စလင်တွေကတော့သူကိုအစ္စလာမ်ဘာသာကိုစော်ကားမှုနဲ့ဖမ်းဆီးဖို့အထိခိုင်မာတောင်းဆိုလိုက်ပါတယ်ခင်ဗျာ
2015ခုနှစ်မှာတရုတ်နိုင်ငံကထုတ်လုပ်ခဲ့တဲ့လေထုညဉ့်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုကို2020ခုနှစ်မှာ18ရာခိုင်နှုန်းအထိလျှော့ချမဲ့အစီအစဉ်တရက်ကိုတရုတ်အစိုးရကတောက်ကြားနေမှာထုတ်ပြန်လိုက်ပါတယ်ဒီအစီအစဉ်အရတရုတ်နိုင်ငံတွင်ကြောင်မီတွေသုံးဆွဲမှုကို2020ခုနှစ်မှာတန်ချိန် 4.2 ဘီလီယံအထိလျှော့ချသွားမှာဖြစ်ပါတယ်2020မှာတရုတ်နိုင်ငံတစ်ဝန်းလုံးသုံးဆွဲမဲ့ Twin Threat လောင်စာကင်းစင်တဲ့စွမ်းအင်ကိုလည်းရေအားနဲ့နျူကလ িয়ার စွမ်းအင်ကနေ15ရာခိုင်နှုန်းအထိတိုးချက်သုံးဆွဲသွားဖို့စီစဉ်ထားတာပါကဗဥဒုရာသီပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲကိုတရုတ်နိုင်ငံကဦးဆောင်ဆွေးနွေးခဲ့တာပါဆက်ဆံရေးမပြေမလဲဖြစ်ထားပေမဲ့ယာရီဥဒုပြောင်းလဲမှုလုပ်ငန်းတွေနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်တို့ပူးပေါင်းလုပ်ကိုင်မှာကိုအလားအလာအကောင်အဖြစ်လဲရှင်မြင်မှုတွေရှိပါတယ်ပါရီမြို့သဘောတူညီထားတဲ့အတိုင်း2030ခုနှစ်မှာတရုတ်နိုင်ငံရဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုကိုတတ်မှတ်ချက်အောက်ရော့လျှော့ချဖို့တရုတ်နိုင်ငံကအာမခံထားတာဖြစ်ပါတယ်လက်တလောနှစ်တည်းအတွင်းပြန်ပြည့်မြဲစွမ်းအင်ထုတ်လုပ်မှုအတွေ့ကမ္ဘာတစ်ဝန်းရင်းနှီးမြှုပ်နှံရာမှာတရုတ်နိုင်ငံကအရှိကဦးဆောင်နေတာဖြစ်ပါတယ်
ဥရောပတလောကအခုတစ်ပတ်အမှတ်ပေးဘောလုံးပွဲတွေမှာတော့ဂျာမနီနိုင်ငံမှာတောက်ကြနေကကစားသွားခဲ့တဲ့ဘွန်ဒက်စ်လီဂါဘောလုံးပွဲမှာဟာတာဘာလန်အသင်းကဘော်ရူစီယာမွန်ချင်ဂလပ်ဘ်အသင်းကို3-2မရှိနဲ့အနိုင်ရသွားခဲ့ပါတယ်။အာရှဘက်မှာတော့အိန္ဒိယနိုင်ငံမှာအော်တိုဘာလကကျင်းပခဲ့တဲ့ FIFA အသက်18နှစ်အောက်ကမ္ဘာဖလားဘောလုံးပွဲမှာဥဇ်ဘက်ကစ္စတန်ဂိုးသမားကန်တင်လိုက်တဲ့ဘောလုံးကိုမဖမ်းနိုင်ဘဲဂိုးပေးလိုက်ရတဲ့မြောက်ကိုရီးယားအသင်းကဂိုးသမားဂျန်ပိတ်ခိုနဲ့နီးပြယောင်ဂျွန်ဆူးကိုမြောက်ကိုရီးယားအသင်းကနေတနစ်ကစားခွင့်ပိတ်လိုက်တယ်လို့အာရှဘောလုံးအဖွဲ့ချုပ်ကပြောလိုက်ပါတယ်ခင်ဗျာ
စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါအခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်အကြမ်းဖက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ထဲမှာဒေသခံပြည်သူတွေအားလုံးရဲ့အသက်အိုးအိမ်စည်းစိမ်လုံခြုံရေးအတွက်အာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဘာသာရေးနဲ့လူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်။ဒေသတွင်းကရဲစခန်းတွေကိုရဲစခန်းတွေနဲ့ရဲလုံခြုံရေးတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေရှိနေသေးတဲ့အတွက်စိုးရိမ်မှုတွေမြင့်တက်နေတာပါ။အနာပိုင်တွေဘက်ကဒေတာလုံခြုံရေးကိုလည်းပိုးပြီးတော့မှတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကဆက်ပြောပြပါမယ်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်မောင်နှုံမြို့နယ်တွင်လုံခြုံရေးအဖွဲ့ဝင်တွေအသက်သေဆုံးမှုအထိဖြစ်ခဲ့ရတဲ့အောက်တိုဘာလအစောပိုင်းကစခဲ့တဲ့အကြမ်းဖက်ပြစ်ပခတွေကြောင့်ဒေတာခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်ရသလိုစစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ပြီးလဲတက်မတော်စစ်ကြောင်းတွေနေသားဆောင်တပ်တွေနဲ့ရဲလုံခြုံရေးတွေဘက်ကနယ်မြေရှင်းလင်းရေးနဲ့ဒေတာရင်းလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေရတာပါအခုလိုစိုးရိမ်မှုတွေမြင့်မားနေတဲ့အခြေအနေမှာဒေတာခံတွေအားလုံးရဲ့အသက်အိုးအိမ်စည်းစိမ်လုံခြုံရေးကိုဒန်းလူကြီးများဆောင်ရွက်ပေးဖို့နဲ့အာဏာပိုင်ရဲ့လုံခြုံရေးအစီအမံဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုရှိဖို့အရေးကြီးဆုံးဖြစ်တယ်လို့အစ္စလမ်သာသနာရေးရာကောင်စီအဖွဲ့ဝင်ဦးဝင်းထွန်းဆိုကပြောပါတယ
်။သက်ဆိုင်ရာတာဝန်ယူထားကြတဲ့အာဏာပိုင်အစိုးရတွေရောပြည်ထောင်စုအစိုးရရောအဲတော့သက်ဆိုင်ရာလူမျိုးစုကိုယ်စားလှယ်တွေကိုသက်ဆိုင်ရာလူမျိုးစုကိုယ်တိုင်ကိုအကုန်လုံးကနံပါတ်1ကပွင့်လင်းမြင်သာမှုရှိဖို့လိုတာပေါ့နော်။အဲဒီပွင့်လင်းမြင်သာမှုရှိတဲ့အခြေပေါ်မှာပဲအားလုံးလိုချင်နေတဲ့ငင်းငင်းလေးဆိုတဲ့ကိုယ့်ရဲ့အသက်အိုးအိမ်စည်းစိမ်လုံခြုံရေးဆိုတဲ့ကဏ္ဍတွေကိုဖြည့်ရှင်းနိုင်မှာဖြစ်တယ်ပေါ့နော်။အခုပြောချင်တာကပွင့်လင်းမြင်သာမှုဆိုတာကဒေသခံတွေရဲ့အားကိုးမှုယုံကြည်မှုကလည်းပို့ပြီးတော့ယူနိုင်နေပေါ့နော်။အဲ့ဒါကြမှာအခုတော့တစ်ဖက်ကနေပြီးတော့ချိန်ချောင်းနေတဲ့တစ်ဖက်ကနေပြီးတော့အနောက်ဆက်ပေးနေတဲ့အဲ့လိုမျိုးအကြမ်းဖက်သမားတွေတော်တော်များများလည်းတခြားဥပမာဖြစ်အဖွဲ့အစည်းတွေနိုင်ငံရေးအဖွဲ့အစည်းတွေဟာလာအဲ့ဒါတွေရဲ့ရန်တွေကိုကာကွယ်နိုင်မှာဖြစ်တယ်လို့ကျွန်တော်မြင်တယ်။ကျွန်တော်တို့စီးတလို့ပေါ့နော်ဒီရခိုင်ရှိစားကဟိုအများကြီးရှုပ်ထွေးနေတယ်အဲ့ဒီမှာအဲ့ဒီပေါ်မှာကန်ဖက်ရှင်နဲ့ညမှာနံပါတ်1ကပွင့်လင်းမြင်သာဖို့လိုတယ်။အဲဒါကြောင့်ကျွန်တော်အနေနဲ့အဓိကပြောချင်တာကဘာပဲဖြစ်ဖြစ်ဟိုစိတ်တန့်ကိုတန့်လေးနဲ့ကိုချင်းစာတရားလေးထားပြီးတော့ပြောမဆိုတရားကိုလက်ခံထားပြီးတော့ဖြည့်ရှင်းမယ်ဆိုရင်တော့အားလုံးငင်းငင်းချင်းချင်းနဲ့အေးအေးချင်းချင်းဖြစ်သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဒေသတွင်းနယ်မြေရှင်းလင်းရေးဆောင်ရွက်တဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေမရင်းကျင်းမှုတွေရှိခဲ့တယ်ဆိုတဲ့ပြောဆိုချက်တွေကြောင့်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂယုံ UNOCHA ရဲ့ဌာနေညှိနှိုင်းရေးမှူးကိုယ်တိုင်ဦးဆောင်ပြီးနိုင်ငံတကာတန်တမန်အဖွဲ့ကလည်းအကြမ်းဖက်မှုဖြစ်ပွားခဲ့ရာနေရာတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲကွင်းစင်လေးလာခဲ့ကြပါတယ်အဲ့ဒီလိုနိုင်ငံတကာတန်တမန်အဖွဲ့လာရောက်ပြီးချိန်လေးမှာပဲမောင်းနှောကရဲကင်းစကန်တစ်ခုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ရတဲ့အတွက်ဒေသရင်းစိုးရိမ်မှုတွေပိုမြင့်တက်လာသလိုအာဏာပိုင်တွေဘက်ကလုံခြုံရေးနဲ့နယ်မြေရှင်းလင်းရေးကိုအရှိန်မြှင့်လှုပ်ဆောင်နေပါတယ်။လက်ရှိမောင်းနှောရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့မောင်းနှောဒေသခံလည်းဖြစ်ရခိုင်မျိုးသားပါတီမောင်းနှောမြို့နယ်ရဲ့ဥက္ကဋ္ဌဦးခင်မောင်တန်းကအခုလိုရှင်းပြပါတယ
်။စိုးရိမ်ပူပန်မှုရှိပါတယ်။ဘာဖြစ်လို့ဆိုတော့အရင်တော့ကလည်းမတူတော့ဘူး။အဓိကလုံခြုံရေးထက်ကျွန်တော်တို့အခုဖြစ်နေတာကအဲ့လိုပေါ့ဟိုမြောက်ပိုင်းနေနေဟိုစစ်ဆေးနေနေဖြစ်သတ်မှတ်ထားတယ်ကျွန်တော်အခုတောင်ဘက်မှာဆက်ဖြစ်တယ်အဲ့တော့ဟိုတီးတီးကြကြလေးရှာဖွေဖို့တော့လိုပါတယ်ဒီတက်ဖက်တွေကိုတက်ဖက်ဆိုတဲ့နေရာမှာလေကိုလိုနီဘက်ကအဲ့လိုဖြစ်နေကြတယ်သူတို့ကမော်တော်ဘက်မှာတော့ကျွန်တော်တို့တက်ကတော့ဟိုအပြင်စီးတဖို့ဆိုတော့ရှိပါတယ်ကျွန်တော်တို့ဒီထေးဘက်မှာတော့ကျွန်တော်တို့ဒီပြည်သူ့ရေးကတာဝန်ယူထားပါတယ်အော်ဒုက္ခတွေကတော့သူတို့ဟောပြန်တော့ပြန်ကြတာပဲဒါပေမဲ့လုံချိုးရေးဆိုတာကလည်းအဲ့လိုပေါ့တေတော်မှာလင်းကားရှာအောင်ပေးထားတော့အဲ့ဒီလောက်နဲ့လေကျွန်တော်တို့ဖြစ်လာမယ်ဆိုရင်ထိုက်နိုင်မယ်အနေထားမှာတော့မရှိပါဘူ
း။နေမြေတွင်မတည်ငြိမ်မှုတွေကြောင့်ဘူးသီးတောင်မောင်းတော်နဲ့ရသေးတောင်ဒေသခံတွေဟာဘေးလွတ်ရာကိုတိတ်ရှောင်ကြရတာဖြစ်တယ်လို့ဒီလိုမျိုးမထွက်ခွာနိုင်ခဲ့ပဲကြံခဲ့သူတွေကတော့လုံချိုးရေးအတွက်စိုးရိမ်မှုတွေဖြစ်တယ်လို့စီးပွားရေးပညာရေးကျန်းမာရေးအဆအဆရရအခက်ခဲတွေနဲ့ကြုံနေရပါတယ်။သူတို့ရဲ့အခက်ခဲတွေနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကလန်ကူနီဆောင်ရွက်ပေးနေရတဲ့အနေအထားတွေကိုရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကအခုလိုရှင်းပြပါဗျ
။တက်ကောစစ်တက်ကောအခုဆိုလို့ချင်းဒီဖက်တစ်ကိုလုံခြုံရေးနယ်လေးဆထားပါဗျ။နောက်တစ်ခါဒီရေလန်းခရီးမှာဆိုလေပေါ့နော်တော့ရေတက်ကစစ်တက်သိမ်းမော်တွေလေးဆထားပါဗျ။ဘလောက်ပဲတင်းတင်းကြပ်ကြပ်ဆထားတယ်ဆိုပေမဲ့လေဒေသခံတွေကတော့စိုးရင်ရတော့မှာပဲ။အစ်မတန်စိုးရင်မုန်းနေရှိပါတယ်ညာညာလေသူတို့ကြောင်ကြတယ်ပေါ့နော်။အခုအချိန်မှဒီရေတွေစစ်တွေရှိပေမဲ့နောက်တစ်ချိန်မှသူတို့ဒီရေစစ်တွေလုံခြုံရေးအင်အားနှေးတော့မှာကိုလေသူတို့စိုးရင်ပုံမဲ့မုန်းနေရှိပါတယ်။အဲ့တဲ့ကြောင့်တင်းင်းမှာပေါ့နော်ဒီလုံခြုံရေးမရှိဘူးဆိုလို့ရှိရင်အန်ဒီတို့ရခိုင်တိုင်းရင်းသားတွေရဲ့အန်ဒီရေးဟာလေအစ်မတန်မှကြီးမားပါတယ်။ဒါကြောင့်ဒီလုံချုံကြီးကတော့အန်တီတို့ရခိုင်ပြည်မောင်းတော့ပူးပြီးတောင်တော့ဒီထက်ပူပြီးချဖို့လိုအပ်လိမ့်မယ်လို့အန်တီအနေနဲ့ပြောချင်ပါတယ
်။အခုလက်ရှိဖြစ်နေတဲ့ပြည်ပခါတွေကိုမှန်မှန်ကန်ကန်သိရှိနိုင်မှုအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုအတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့နဲ့အစိုးရဘက်ကတမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်မစ္စစ်ရန်ဟီလီကတောင်းဆိုထားတာပါ။ဖြစ်ပျက်မှုတွေရဲ့အခြေအနေမှန်ကိုသိရှိနိုင်မှုသတင်းသမားတွေကိုလွတ်လွတ်လပ်လပ်သတင်းရယူဝင်ပေးဖို့ကိုလည်း CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအသင်းကလည်းတောင်းဆိုထားပါတယ်ရှင်။
မဆုံမုံပြောပြခဲ့တာပါရှင်။အခုတော့ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခရီးစဉ်ဘက်ကိုအလှည့်ပေးပါမယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့၅ရက်ကြာဂျပန်ချစ်တီရဲ့ခရီးစဉ်ဟာမြန်မာပြည်သူတွေအတွက်သာမကဂျပန်ရောက်မြန်မာနိုင်ငံသားတွေအတွက်ပါအကျိုးရလက်ကောင်းနေဖြစ်စေတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားတချို့ကပြောပါရယ်။နိုဝင်ဘာလ၁ရက်ကနေ၅ရက်နေ့အထိဂျပန်ဘရင်အေဂရစ်အပါအဝင်ဂျပန်ဝန်ကြီးချုပ်နဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ပါဒေါက်ဆန်းစုကြည်တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မှာအခုလိုတုံ့တက်ပြောဆိုခဲ့ကြတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးပါမယ်ရှင်။
ဒေါက်ဆန်းစုကြည်ဟာနိုင်ငံတော်အကြီးအကဲတဦးအနေနဲ့သူ့ရဲ့၅ရက်ကြာဂျပန်နိုင်ငံခီးစဉ်ကိုဒီကနေ့မှအဆုံးသတ်လိုက်ပြီးမြန်မာနိုင်ငံကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ဖိတ်ကြားချက်အရသွားရောက်ခဲ့တဲ့ဒေါက်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဂျပန်အစိုးရကမြန်မာနိုင်ငံကိုချင်းငွေအပါအဝင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ရောစီးပွားရေးလူမှုရေးကဏ္ဍတွေမှာပါကူညီထောက်ပံ့ပေးသွားဖို့ကတိပေးသဘောတူခဲ့တာတွေကိုကြည့်ရင်မြန်မာနိုင်ငံအတွက်အကျိုးရလဒ်ကောင်းနေဖြစ်စေခဲ့တယ်လို့မြန်မာရေးလှုပ်ရှားသူတိုကျိုမြို့ကဦးတောင်းမြင့်ဦးကမြင်ပါတယ
်ဂျပန်အစိုးရရဲ့ဒီဒေါက်ဆန်းစုကြည်အပေါ်မှာယုံကြည်ကြရဲ့ဒေါက်ဆန်းစုကြည်ရဲ့ဒီနိုင်ငံကိုဥဆောင်ပြီးတော့တောင်းနေတဲ့နိုင်ငံပေါ်ကိုအောင်မြင်စေချင်လို့ရဲ့အဲအတွက်နဲ့ဒီထူးခြားတဲ့ဒီအကူအညီအများကြီးပေးလိုက်တဲ့ဟာတွေပဲဒါတွေကကျွန်တော်တို့နိုင်ငံအတွက်အမှန်တမ်းဒီကောင်းမှုနဲ့ရလဒ်တွေဖြစ်ပါတယ်အဲဒီမှာရှိနေတဲ့တခြားမှာလည်းပဲဒီဗမာပြည်မှာဖွံ့ဖြိုးတိုးတက်ဖို့အတွက်စီးပွားရေးရည်ညွှန်းနိုင်မှုတွေအဲနည်းပညာအကူအညီတွေနောက်အနာဂတ်အတွက်ပေါ့အားရစရာကောင်းတဲ့လောက်ကန်ဆောင်ရွက်မှုတွေဟိုအများကြီးလောက်ကန်ဆောင်ရွက်သွားတယ်။အော်ဒီမှာရောက်နေတဲ့အချိန်မှာလည်းဗမာပြည်ရဲ့ငင်းငင်းကြီးပြည်ရင်းစစ်အမျိုးသားပြည်လဲပြည်ညာရေးအတွက်မှာလည်းအဲထိရောက်တဲ့အကူအညီမှုတွေ ို့ဂျပန်ဆိုအနေနဲ့ဆက်ပြီးတော့ထဲထဲဝင်ဝင်အဲတိတိယောက်ယောက်ဖြစ်အောင်လုပ်ကိုင်ဆောင်ရွက်နိုင်မယ်ဆွေးနွေးမှုတွေလုပ်ကိုင်သွားနိုင်မယ်လို့ကျွန်တော်အနေနဲ့ထင်ပြီးစပြီးပါတယ
်ဒေါန်ဆန်းစုကြည်ရဲ့၅ရက်ကြာခီးစဉ်ဟာမြန်မာပြည်သူတွေအတွက်သာမကဂျပန်ရောက်မြန်မာနိုင်ငံသားတွေအတွက်ပါအကျိုးဖြစ်စေတယ်လို့ပြောသူကတော့တိုကျိုမြို့ကဒေါ်မိုးမိုးဤဖြစ်ပါတယ
်ဒီခီးစဉ်ကအများကြီးအကျိုးတက်ရောက်မှုရှိတယ်လို့မြင်ပါတယ်ဟိုမိုးမိုးဗမာနိုင်ငံတာမန်ပြည်သူလူသားတွေအထူးအများကြီးတနည်းကိုအစီအစဉ်အများကြီးသူတွေ့သွားတဲ့အထက်မှာမမိုးတို့နားမလဲတယ်မမိုးတို့မရှင်းနေတဲ့အချက်တွေပြီးသွားနိုင်တယ်လို့တိုင်းပြည်အတွက်လည်းအထောက်ပံ့အများကြီးရစီနိုင်တဲ့ကူညီမှုတွေလည်းရလိုက်တဲ့အတွက်ကြောင့်မို့လို့ဒီခီးစဉ်ကတော့မိုးတို့မြန်မာနိုင်ငံသားတွေတက်ကိုတိမာရဲ့အခွင့်အရေးတစ်ခုရရှိလိုက်တယ်လို့ပဲမမောမြင်ပါတ
ယ်။ဂျပန်နိုင်ငံကိုရောက်ပြီးနောက်တနေ့မှာပဲမြန်မာနိုင်ငံသားတထောင်နီးပါးကိုတိုကျိုမြို့မှာဒေါန်ဆန်းစုကြည်တွေ့ဆုံခဲ့တာပါ။ဒီလိုတွေ့ဆုံခြင်းမှာပြောဆိုခဲ့တဲ့အထက်ကအမှတ်ရစရာတစ်ခုနဲ့ပတ်သက်လို့ဦးတောင်မြင့်ဦးကအခုလိုပြောပါတယ်
။ဒီခေါက်မှာထူးခြားတာကတော့ဘာလဲဆိုတော့ဂျပန်နိုင်ငံမှာပေါ့နိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံလူနိုင်ငံသားတွေအနေနဲ့ကလည်းနိုင်ငံတကာကလည်းကိုယ့်နိုင်ငံကိုဟိုရင်းနှီးမြှုပ်နှံမှုတွေလုပ်ကြအောင်ကိုယ့်နိုင်ငံနဲ့ဆက်ဆံမှုတွေကောင်းမွန်တဲ့ဆက်ဆံမှုတွေလုပ်ကိုင်မှုတွေကိုယ်နိုင်ငံနိုင်ငံသားတွေရဲ့ဟိုလုပ်ကိုင်ဆောင်ရွက်မှုတွေဟိုအကျင့်စာရိတ္တဒီအခြေအနေတွေကိုကြည့်ပြီးတော့လုပ်ကိုင်ဆောင်ရွက်မှာဖြစ်တဲ့အတွက်ကိုရီးယားလည်းကိုယ်နဲ့ဆက်ဆံပြီးတော့ကိုယ်နိုင်ငံနဲ့ဆက်ဆံပြီးတော့လုပ်ကိုင်ဆောင်ရွက်လောက်တဲ့အရင်ချင်းတွေအကျင့်တိတ်ခါတွေရှိဖို့လိုအပ်လိမ့်မယ်ဆိုတော့ဟိုမိမောင်းထုတ်ပြသွားတဲ့လူပဲကျွန်တော်အနေနဲ့ယူဆပါတယ
်ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခြင်းဒေါ်ဆန်းစုကြည်ပြောသွားတဲ့အထက်မှာအငင်းပွားစရာကိစ္စဖြစ်နေတဲ့တိုကျိုမြန်မာတန်ယုံကိုအခွန်ဆောင်ရေးဆိုတဲ့ကိစ္စလည်းပါဝင်ပါတယ်။ဒေါ်မိုးမိုးကြီးပြောတာကတော့
ဒီအခွန်ဆောင်တဲ့ကိစ္စကိုမေးတဲ့အချိန်မှာသူကပြောလဲဆိုတော့အခွန်ဆိုတာကတိုင်းပြည်တစ်ခုအတွက်လိုအပ်တယ်။တိုင်းပြည်ရဲ့ကောင်းကျိုးအတွက်ဒီအခွန်မျိုးကောက်ရတယ်။အခွန်မရလို့ရှိရင်ဒီတိုင်းပြည်ရဲ့အကျိုးကိစ္စတွေမလုံနိုင်ဘူးဆိုတာဖြစ်တာ။ဆိုတာတကြောင်သူပြောပြသွားတာပေါ့နော်။ဗမာနိုင်ငံဟာအခွန်ဆောင်တဲ့ယဉ်ကျေးမှုမရှိဘူး။ဘူးဆိုတာမျိုးသဘောမျိုးတစ်ခုပြောသွားပါတယ်ဒါဟာမဖြစ်သင့်ဘူးဆိုတဲ့ဟာကိုသူရှင်းပြပါတယ
်ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းဂျပန်အစိုးရကမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ဂျပန်မြန်မာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေ၅နှစ်အတွင်းပူးပေါင်းဆောင်ရွက်သွားဖို့ဂျပန်ယန်ဘီလီယံ800ပေးအပ်ခဲ့ပြီးအဲ့ဒီတည်းကယန်ဘီလီယံ40ကိုတော့တိုင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအသုံးပြုသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီမှာအထွေထွေကုန်စည်လုံးတွေအဆမတန်တက်နေတာဟာရောင်းလိုအားနဲ့ဝယ်လိုအားမမျှတာလားကြောင့်လားငွေကြေးဖောင်းပွားမှုကြောင့်များလားဆိုရှယ်လစ်ခေတ်စကားအရဝိသမလောဘသမားတွေရဲ့အမျက်ကြီးစားမှုတွေကြောင့်များလားစတဲ့အချက်တွေနဲ့အတူကုန်စည်လုံးကျဆင်းရေးအတွက်ဘလို့ဖြည့်ရှင်းကြရင်ကောင်းမလဲစတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေချိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
်မကြခင်နိုင်ပိုင်းအတွင်ည9နိုင်ခွဲမှာထုတ်လွှင့်ပေးမဲ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံဖိတ်ခေါ်ပါရစေရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာနဲ့မြန်မာနဲ့နိုင်ငံတကာသတင်းတူတွေကို Democratic မြန်မာအတန် DVB ရဲ့ရုပ်သံလိုင်းကနေပြီးတော့လည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။အခုအမေရိကန်သမ္မတရွေးကောက်ပွဲအတွက်အပြိုင်အဆိုင်မဲဆွယ်စည်းရုံးနေကြတဲ့အခြေအနေကိုဆက်ပြီးပြောပြပေးသွားပါမယ်။ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းပဲလိုတော့တဲ့အချိန်မှာသမ္မတနှစ်ယောက်လုံးဘက်ကသမ္မတလောက်နှစ်ယောက်လုံးကထောက်ခံမဲတွေရအောင်အကြိတ်နဲ့ပြန်ရတဲ့ပြည်နယ်တွေမှာဖြန့်ပြီးတော့စီယုံနေကြပါတယ်။အမေရိကန်တဝမ်းလုံးမှာရှိတဲ့ခရိုင်ကြီးငယ်တွေကမဲဆွယ်စီယုံရေးယုံတွေကလည်းရွေးကောက်ပွဲနေမတိုင်မီနောက်ဆုံးအနေနဲ့တွန်းပြီးတော့မဲဆွယ်စီယုံနေကြတာပါ။မြို့တော်ဝါရှင်တန် DC နားကခရိုင်နှစ်ခုမှာ Democratic နဲ့ Republican နှစ်ဖက်လုံးရဲ့လှုပ်ရှားမှုတွေကို VOA သတင်းတောက် Jeff Swift ကသတင်းပေးပို့ထားတာကိုတော့ Matt Ethan စင်ကပြောပြပေးပါမယ်ရှင်။
ခုချိန်မှာဘသူကိုမဲပေးမယ်ဆိုပြီးမသေးကြမရေရသေးတဲ့မဲဆန္ဒရှင်တွေကြံနေသေးတဲ့အတွက်ဒီလိုသူတွေမဲထွက်ပြီးအောင်တိုက်တွန်းဖို့ပါတီနှစ်ခုလုံးကမဲဆွယ်စည်းရုံးရဲ့အဖွဲ့တွေကအဓိကထားလှုပ်ဆောင်နေပါတယ်။ Matt Gaetman ဟာမြို့တော် Washington က WPA စီးရင်စစ်တမ်းအဖွဲ့ကမဲဆွယ်ရေးပြူဟာဖြစ်ပါတယ်
။ Really what you're looking at is a lot of folks who are on the fence.
အဓိကထားတာကဘသူကိုမဲပေးမယ်ဆိုပြီးအသေးချာမဆုံးဖြတ်ရသေးသူတွေပါ။ မဲထွက်ပြီးမပြီးတော့မတိကြသေးသူတွေရောပေါ့
မဲရီလန်းပြည်နယ်ပါစဒီနာမြို့ရဲ့ An Arundel Republican Party ခိုင်မှာတော့စေနာဝန်ထမ်းတွေကမဲဆန္ဒရှင်တွေရောက်လာမဲ့အချိန်အတွင်းအစဉ်သင့်ဖြစ်အောင်ပြင်ဆင်နေကြပါတယ်ရဲခွလူကြီးတွေကရွေးကောက်ပွဲနဲ့ဆိုင်တဲ့အကြောင်းအရာစာရွက်စာတမ်းတွေကိုမဲယုံတွေစီယူသွားနိုင်ဖို့အတွက်ထဲစရာအိတ်တွေကိုလည်းရွေးကောက်ပွဲဆိုင်ရာခရိုင်ညှိနှိုင်းရေးမှု Faith Luden ကပြင်ဆင်ထားပါတယ်မဲမပိတ်ခင် Republican Party ရဲ့အကြောင်းတည်ကောင်းစရာတွေကိုမဲဆန္ဒရှင်တွေအနေနဲ့တည်ထားဖို့ကရေးကြီးတယ်လို့လည်းသူကပြောပါတယ
် Usually when people go to the polls
မဲပေးဖို့မဲယုံကိုသွားတဲ့သူတွေရဲ့30ရာခိုင်နှုန်းကသူတို့မဲယုံမှာဆက်ဆံရတဲ့သူတွေအပေါ်မူတည်ပြီးတော့စိတ်ပြောင်းသွားတတ်ကြတယ်လေသူတို့ကိုလက်ပြနှုတ်ဆက်သားလိုမျိုးနှစ်သက်ဖွယ်ရာကောင်းတဲ့တက်ရောက်မှုလေးတွေနဲ့တင်ဘယ်ပါတီကိုမဲပေးမယ်ဆိုပြီးစိတ်ကိုပြောင်းလဲစေပါတယ
်လူတွေမဲထွက်ပေးပါဆိုပြီးအခန့်ကျဲကြီးတွေကနေလူထောင်တဲ့ခြေကိုဖုန်းတွေတန်းစီပြီးတော့ခေါ်ရတဲ့ခက်ကကုံသွားပါပြီအခုဆို Facebook ကနေတဆင်လူတန်းတဲ့ခြေကိုစီးယုံနိုင်နေတာပ
ါ This provides us an opportunity to energize
the မဲထွက်ပေးဖို့အဲ့တော့မို့ခွန်လန်းတွေပူရလာပြီးတော့ပိုးတွင်းတွင်းကျဲကျဲလှုပ်လာနိုင်ပါတယ်ပထမဆုံးကြိုတင်မဲပေးတဲ့နေ့မှာထွက်ပြီးမဲပေးတဲ့သူကမေလန်းမာကလွန်ခဲ့တဲ့၄နှစ်တုန်းကတည်းကဆိုင်ရင်62ရာခိုင်နှုန်းပိုတိုးလာပါတယ
်။အာလင်တန်ခရိုင်ဗာဂျီးနီးယားဒီမိုကရက်တစ်ကော်မတီရဲ့စည်းဝေးမှာဆိုရင်မဲယုံတွေပါမဲလာပေးမယ်။မဲဆန္ဒရှင်တွေကိုခွန်းချုံနှုတ်ခွန်းဆက်မဲ့သူတွေစီးရင်တွေ့နေကြပါတယ်။ဒီမိုကရက်တစ်ကတော့ရွေးကောက်ပွဲမတိုင်မီနောက်ဆုံးရက်တွေမှာချင်းကပ်နီးကတော့နည်းနည်းထူးကြပါတယ်။ဆုံးနဲ့လူမှုကွန်ရက်တွေကအရေးပါတော့မှတ်ပါတယ်။ဒါပေမဲ့ဒီမိုကရက်တစ်ကခရိုင်တွင်းကမဲပေးဖို့စီးရင်တွင်းထားတဲ့သူတွေရဲ့အိမ်တွေကိုတအိမ်တက်တအိမ်ဆင်းတကားခောက်ပြီးတော့အင်္ဂါနေ့ရွေးကောက်ပွဲမတိုင်ခင်လေးထိတောင်မဲဆွဲစည်းရုံးနေကြမှာဖြစ်ပါတယ်။အာလင်တန်ခရိုင်ကိုစားပြုလွှတ်တော်အမတ်ဒေါ်နယ်ဘိုင်ယာကဒီရွေးကောက်ပွဲမှာနောက်တစ်ချိန်ပြန်ရွေးခံမှာပါ။
Arlington will also do a good job all day.
ဒီနေ့တနေ့လုံးလဲ Arlington မြို့မှာဘယ်သူတွေမဲလာမပေးရသေးဘူးလဲဆိုတာကိုစောင့်ကြည့်ပြီးတော့ည9နာရီမဲယုံပိတ်ချိန်မတိုင်ခင်လေးထိတအိမ်တက်တအိမ်ဆင်းသွားပြီးတတ်နိုင်သမျှအားလုံးမဲထွက်ပေးကြဖို့တိုက်တွန်းကြမှာဖြစ်ပါတယ
်။ကျူတင်မဲပေးနှုန်းကလွန်ခဲ့တဲ့၄နှစ်ထက်ဆိုင်ရင်ပိုကောင်းလာတယ်လို့လဲခန့်မှန်းရပါတယ်ရှင်။
မအီတန်စင်ပြပြသွားတာပါရှင် VOA ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်တွေပါဝင် Radio အစီအစဉ်တွေအားလုံးကိုလည်း VOA Internet စာမျက်နှာ burmese.voanews.com မှာပြန်ပြီးတော့ကြည့်ရှုနားဆင်နိုင်ကြပါတယ်။မကြာခင်နိုင်ပိုင်းတွင်မှာထုတ်လွှင့်ပေးမဲ့ဓာတ်ရိုက်လေးလံဆွေးနွေးခန်းမှာလည်းပါဝင်ဆွေးနွေးဖို့ထပ်မံနှိုးဆော်ပါရစေရှင်။အခုညနေပိုင်းကြာနေသေးတဲ့အချိန်တွေမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုနှမ်းလောင်ကကြေညာပေးပါအောင်မယ်ရှင်။
အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲအတွက်နောက်ဆုံးအဆင့်မဲဆွဲစည်းရုံးပွဲတွေကိုအကြိမ်နဲ့ကျင်းပနေပါတယ်။ Democratic Party သမ္မတလောင်း Hillary Clinton ရဲ့ပြိုင်ဘက်ဟောင်းအထက်လွှတ်တော်အမတ် Bernie Sanders တင်မကနာမည်ကြီးအဆိုတော်တွေကလည်း Hillary အတက်မဲဆင်စည်းရုံးပေးနေကြတာပါ။ထောက်ခံသူတွေကလည်းနောက်ဆုံးအဆင့်မဲဆွဲနေကြသလိုတောက်ကြနေမှာတော့ Hillary Clinton ကိုယ်တိုင်ကလည်း Pennsylvania ပြည်နယ်မှာလူမှုအတိုင်းဝိုင်းအားလုံးအတွက်အကျိုးရှိစေမဲ့သူ့ရဲ့စီးပွားရေးမျှော်မှန်းချက်တွေကိုပြောဆိုရင်းမဲဆွဲစည်းရုံးပါတယ်။ Republican သမ္မတလောင်း Donald Trump ကတော့သူ့အဆိုရအဖွဲ့အနေနဲ့ဒီတိုင်းပြည်တွင်းကအလုပ်ပြပကိုရောက်မတော့အောင်လုပ်မယ်လို့ဆိုပြီး Hillary Clinton ကိုလည်းသမ္မတရာထူးနဲ့မထိုက်တန်သူဆိုပြီးတိုက်ခိုက်ပါတယ်။ဒီကနေ့စနေနေ့မှာတော့သမ္မတလောင်းတဲ့ဦးစလုံး Florida ပြည်နယ်မှာမဲဆွဲစည်းရုံးကြဖို့ရှိပါတယ်။အီရတ်နိုင်ငံထက်က IS စစ်သွေးကြွရရဲ့အမှားခံနိုင်မြင့်ဖြစ်တဲ့မိုဇူးမျိုးမှာအီရတ်အထူးတပ်ဖွဲ့တွေနဲ့ဂျီဟတ်စစ်သွေးကြွရကြတိကတောက်ကြနေကအပြင်းထန်တိုက်ပွဲဖြစ်ပေါ်ပါရယ်အီရတ်တပ်ဖွဲ့တွေကိုအမေရိကန်ဦးဆောင်တဲ့လေကြောင်းတပ်တွေကကြောထောင်းတော်ခံပေးထားတာပါမြို့အရှေ့ပိုင်းကနေ IS ကောင်းဆောင်တွေလှက်တလို့တရင်မှတ်မှာဆုတ်ခွာသွားပြီးဆိုပြီးတရင်တွေကြဲကြဲပြင်းပြင်းထွက်ပေါ်ခဲ့ပေမဲ့လည်းအီရတ်တပ်ဖွဲ့တွေဝင်တိုက်တဲ့အခါမှာတော့အပြင်းထန်ခုခံတိုက်ခိုက်မှုနဲ့ကြုံခဲ့ရတာဖြစ်ပါရယ်တောင်ကိုရီးယားမှာသမ္မတပကွန်ဟေနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူထောင်နေချီတို့ဒီကနေ့မှဆူဝေးဆန္ဒပြနေကြပါတယ်။သမ္မတပကွန်ဟေဟာသူနဲ့နေပေါင်းများစွာရင်းနှီးလာတဲ့အမျိုးသမီးတင်ငယ်ချင်းတယောက်ရဲ့နောက်ွယ်ကနေလွမ်းမိုးချဲလက်ချင်းခံနေရတယ်ဆိုပြီးဆွဲဆွဆွဲမှုတွေရှိနေတာပါ။သမ္မတပကလူမှုဆက်ဆံရေးကြိုပမ်းချက်တွေမှာအဲ့ဒီအမျိုးသမီးကထက်တဲ့ဝင်ပဝင်ပတ်သက်နေတယ်ဆိုပြီးတော့လည်းပြောဆိုခံနေရတာဖြစ်ပါတယ်။သမ္မတပကွန်ဟေရဲ့မိန့်ခွန်းတချို့ကို Miss Choi ကတီးဖြတ်ပေးခဲ့ရဲဆိုတာတော့ပဲကိုရီးယားပြည်သူတွေအသေးချာသိထားကြတာဖြစ်ပါတယ်။
စနေနေ့ညနေခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြေညာပေးသွားခဲ့တာပါဒီညနေ့အစည်းအဝေးထုတ်လွှင့်ရေးမှူးကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Brightest Sonya ဖြစ်ပါတယ် VOA American အတန်ရဲ့ညဘက်ထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့လှိုင်းဒိုမီတာ24 25 32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.